ဒီကနေ့ဖြန့်ချီတဲ့ Newsweek အမေရိကန်သတင်းမဂ္ဂဇင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဆောင်းပါးတစ်ပုဒ်ဖော်ပြထားပါတယ်။အချက်တချို့ကိုကျွန်တော်ကောက်နှုတ်တင်ပြပါရစေခင်ဗျာ။သောတာရှင်များခင်ဗျာ။တစ်ချိန်ကလူအခွင့်အရေးတိုက်ပွဲဝင်မှုတွေစံပြပုဂ္ဂိုလ်အဖြစ်ကနေမွတ်စလင်တွေပေါ်လွဲမှားစွာပြုမှုဆက်ဆံမှုတွေအခုအပြစ်တင်ခံနေရတဲ့ဒေါက်အောင်ဆန်းစုကြည်လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီဆောင်းပါးမှာမြန်မာပြည်ကိုအင်္ဂလိပ်ကျွန်ဘွားကလွတ်မြောက်ရေးအတွက်ဦးဆောင်ခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါက်အောင်ဆန်းစုကြည်ရဲ့မြန်မာပြည်အတွက်စွန့်လွတ်ဆောင်ရွက်ခဲ့ပုံတွေနဲ့2015ရွေးကောက်ပွဲမှာသူမပါတီအနိုင်ရပြီးအစိုးရဖွဲ့နိုင်ခဲ့ပုံကိုအစပိုင်းမှာရေးသားထားပါတယ်။အဲဒါပေမဲ့ရွေးကောက်ပွဲပြီး3နှစ်အတွင်းဝင်ရောက်လာချိန်မှာတော့ရိုဟင်ဂျာတွေဒုက္ခရောက်မှုတရင်လွတ်လပ်ခွင့်ဆုပ်ယုပ်မှုဒိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးတိစောက်နိုင်ခြင်းမရှိမှုနဲ့ဗိုလ်ချုပ်ကြီးတွေကိုစီးယုံနိုင်မယ်လို့ယုံကြည်ခဲ့မှုတွေအတွက်အပြစ်တင်ခံရပြီလို့ဆက်လက်ရေးသားထားပါတယ်။ဂျိန်ကာဝေးအပစင်စားတော်မှာသုံးသက်ချက်တွေကြီးသားသူတယောက်ကဒေါက်အောင်ဆန်းစုကြည်ဟာအစိုးရပြင်ပကနေဒီမိုကရေစီတိုက်ပွဲဝင်ရမှာတော့စံပြနမူနာပါပဲ။ဒါပေမဲ့တိုင်းပြည်အာဏာဝင်ယူမိတာမှားတယ်။သူအခုတပ်မတော်ရဲ့တစားကံဖြစ်နေပြီလို့ဝေဖန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နှိစက်တဲ့အငိမ့်စားအရာရှိတို့ကလည်းစစ်တပ်ကိုအနောက်နိုင်ငံတွေကဖိအားပေးမှုကနေကာဝေးပေးရန်ပြက်ကွက်ခဲ့မှုတွေသူမကိုဗိုလ်ချုပ်ကြီးတွေကတိတ်မကြိုက်ကြဘူးလို့ပြောပါတယ်ခင်ဗျာ။နိုင်ငံရေးအကြက်ခတ်တချို့ကလည်းသူမရဲ့ပါတီအနေနဲ့ကောက်ကျစ်တဲ့ဗိုလ်ချုပ်ကြီးတွေကိုအနိုင်ရအောင်ကြွမ်းကြမ်းကျင်ကျင်မကစားနိုင်ဘူး။ဒါအပြင်မွတ်စလင်တွေပေါ်မုံဒီရန်လိုတဲ့ဒေသခံတွေကိုတိတ်ပြီးငဲ့ညားနေတဲ့အတွက်ရိုဟင်ဂျာပြည်ပခန့်ကလည်းပုံမကောင်းမွန်စွာဖြည့်ရှင်းပေးနိုင်ခြင်းမရှိဘူးလို့ပြောကြပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းခင်စောဝင်းကဒေါက်အောင်ဆန်းစုကြည်ဟာအမျိုးသားရေးဝါဒီဖြစ်တဲ့မြန်မာအများအပြားကရိုဟင်ဂျာတွေကိုမုံနေအဲ့ဒီသူတွေထဲမှာသူမှလည်းအပါဝင်ပဲလို့ဝေဖန်ပါတယ်ခင်ဗျာလူအခွင့်အရေးဆောင်ကြီးအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ Phil Robertson ကဆိုရင်စစ်တပ်ကရိုဟင်ဂျာတွေအပေါ်လူမဆန်ရက်စက်မှုတွေကျူးလွန်ခဲ့တယ်ဒါကိုဒေါက်အောင်ဆန်းစုကြည်ကအကာအကွယ်ပေးနေတယ်လို့ပြောပါတယ်ဗိုလ်ချုပ်ကြီးတွေကမြန်မာလူမျိုးကြီးဝါဒကိုပုံမအားကောင်းအောင်ဆယ်စုနှစ်များစွာဆောင်ရွက်ခဲ့တယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိပါတယ်အငြင်းစားတံပရောအရာရှိကတိုင်းရင်းသားတွေအပြစ်ခတ်ရက်စက်ရေးစာချုပ်မှလက်မှတ်ထိုးမှအလုပ်ဖြစ်မယ်တမ်ရောကငြိမ်းချမ်းရေးလိုချင်ပါတယ်။ဒါပေမဲ့တိုင်းသားတွေကိုကိုပိုင်အုပ်ချုပ်ခွင့်တော့မပေးနိုင်ဘူးလို့ပြောပါတယ်။ချင်းတိုင်းသူချယ်ရီဇာဟောင်းကတော့2015ရွေးကောက်ပွဲမှာချင်းတွေကဒေါက်အောင်ဆန်းစုကြည်မျက်နှာတစ်ခုတည်းနဲ့ထောက်ခံမဲ့ပေးခဲ့တာပါ။တကယ်တော့ NLD ပါတီကိုမဲပေးခဲ့တာမဟုတ်ပါဘူး။ဒေါက်အောင်ဆန်းစုကြည်အာဏာရလာရင်သူတို့ကိုအစားအစာတွေလာပေးမှာပဲလို့တာမန်အရသားတွေကတွေးခဲ့ကြတာပါ။အခုတော့ဒေါက်စုကသူတို့ကိုမကယ်တင်နိုင်ဘူးဆိုတာသဘောပေါက်လာကြပြီလို့ပြောပါတယ်။တစတဲ့မှာပဲဆောင်းပါရှင်ကဒေါက်ဆန်းစုကြည်ကိုပြည်သူလူထုကတော့အခိုင်အမာထောက်ခံဆဲဖြစ်ကြောင်းသူတို့ကဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဒေါက်ဆန်းစုကြည်အခက်ကြုံနေရပုံကိုထောက်ပြကြကြောင်းရေးသားထားပါတယ်။နိုင်ငံရေးအကဲခတ်စာရေးဆရာဇင်လင်းကအမှန်မှာတော့ဒေါက်စုကတိုင်းပြည်မှာနောက်ထပ်သွေးထွက်တမ်းယူဖြစ်မှာကိုမလိုလားပဲညွညွရေးကိုလိုချင်တဲ့အတွက်အခုလိုတတိနဲ့ကင်တွယ်နေတာဖြစ်ပါတယ်လို့ပြောပါတယ်။ဂျိန်းအပတ်စဉ်စားသောက်မှာအကဲခတ်ရေးသားသူကအခုအချိန်မှာတောင်အောင်ဆန်းစုကြည်အနေနဲ့ပြည်တွင်းထောက်ခံမှုခိုင်ခိုင်မာမာရရှိနေရုံမကတရုတ်ပြည်အပါအဝင်နိုင်ငံတကာရဲ့ထောက်ခံမှုကိုလည်းဒုနယ်တင်နဲ့ရရှိထားပါတယ်။ဒါဟာကြွန့်ကျင်တဲ့နိုင်ငံရေးသမားကောင်တယောက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ရှေ့တိုးရမယ့်အချိန်ပါပဲ။တကယ်လို့သာတောင်အောင်ဆန်းစုကြည်ကပြောမယ်ဆိုရင်နိုင်ဝယ်အတွင်းပြည်သူ9သိန်းလောက်လမ်းမတွေပေါ်ရောက်လာမှာပဲလို့ပြောပါတယ်။တချို့ကတော့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်2020ရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ကိုစိန်ခေါ်သူဖြစ်လာနိုင်တယ်လို့ပြောကြပါတယ်။ဗိုလ်ချုပ်မှုကြီးဟာတိုင်းသားတွေအပေါ်နှိပ်ကွပ်မှုနဲ့ရိုဟင်ဂျာတွေကိုရဲရဲစက်စက်ချေမှုန်းပြခဲ့မှုတွေကြောင့်မြန်မာဗုဒ္ဓဘာသာဝင်တွေရဲ့ထောက်ခံမှုကိုရရှိလာနေကြောင်းတချို့ကဆိုရင်သူဟာသာသနာကိုကာကွယ်ဆောက်ရှောက်သူလို့ထင်မြင်နေကြကြောင်းနဲ့သူကလည်းအဲ့လိုလူလူကသူ့ကိုထင်မြင်အောင်လှုပ်ဆောင်နေကြောင်းစောင့်မရှင်ကရေးပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးပေါ်လူကြိုက်များမှုဟာအခြေတင်ပြောစရာတော့ရှိပါတယ်။သူနဲ့လှုပ်ဖို့ကင်ပဲ့တမ်းတော့အရာရှိအများပြားကသူဟာတိုင်းပြည်အကျိုးတဲ့ကိုကျိုးစီးပွားလိုလားသူလို့ပြောကြတယ်လို့စောင်းမရှင်ကရေးပါတယ်။အဲစောင်းမဆုံးတက်မှတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့ကချင်ခေါင်းဆောင်တူကသူမအနေနဲ့တယောက်ထီးကြော်လွှားနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့သူမအတွက်ဆူတောင်းပေးနေပါတယ်။ကျွန်တော်တို့ကတော့ဒေါအောင်ဆန်းစုကြည်ကိုချစ်ခင်ယုံကြည်နေစေပါပဲဗျာလို့ပြောကြကြောင်းဒီကနေ့ဖြန့်ချီတဲ့ Newsweek အပတ်စဉ်မဂ္ဂဇင်းမှာစောင်းမရှင်Landock Samuels နဲ့ Larry Yigan တို့ကရေးသားထားပါတယ်ခင်ဗျာ